ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုနယ်ကြောင့်မဲမျိုးတွေမှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလကုန်သတင်းပတ်ထဲမှာရရတာ 13ဒီစုံခဲ့တယ်လို့ရှမ်းလူခွေမန်နိုင်ကဇန်နဝါရီလ၄ရက်နေ့ကအစင်ကစားတဲ့ကြောင်ထုတ်ပြန်ပါတယ်လက်ရှိဒီမျိုးတွေမှာဒေသခံတွေအများအပြားမြို့ကိုဆုံးခွာထွက်ပြေးနေကြရပြီးတော့အသက်အရွယ်ကြီးသူအများစုပဲမြို့မှာကျန်နေတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်ရန်ကုန်ကပေးပို့ရတဲ့သတင်းပြေဆုံးကိုကုဆန်ကျော်ကပြောပြပါမယ်ရှင်
တော်လိုင်းလက်နက်ကိုင်အဖွဲ့တွေသိမ်းပိုက်ထားတဲ့နောင်ချိုနဲ့ကြောင်မဲမျိုးတွေကိုစစ်ကောင်စီကလေကြောင်းကိုအားပြုပြီးတိုက်ခိုက်နေတယ်လို့ဒေသခံတချို့ကဗီဒီယိုကိုပြောပါတယ်။ရှမ်းလူခွင့်ရေးမန္တလေးရဲ့ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလေကြောင်းတိုက်ခိုက်မှုကြောင့်
135ဦးသေဆုံးပြီး 35ဦးဒဏ်ရာရခဲ့တယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီကလေကြောင်းအပါအဝင်အရက်သားပြတ်မှတ်တွေကိုပေါင်300ပေါင်900ဘုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။
ဇန်နဝါရီ22ရက်ကနောင်ချိုမြို့ဈေးရက်ွက်ကိုဂျက်လီရင်နဲ့ဘုံလာကျဲတဲ့အတွက်အရက်သား9ဦးသေဆုံးခဲ့ပါတယ်။အဲ့ဒီဖြစ်ရအပြီးမျိုးပေါ်ကနေချောင်းတင်းသွားတဲ့လူငယ်တူကခုလိုပြောပါတယ်။ကျွန်တော်လည်းမြို့ထဲမှာမရှိဘူးကကျွန်တော်လည်းဝပြီးမှရောက်နေတာ။ကျွန်တော်လည်းတကယ်မြင်ရတော့ရေချင်းပေါင်းကျဲပြီးတော့မှအရင်မြင်ရတော့လူတွေမရှိတော့ဘူး။စိတ်ပေါင်းဆောင်စက်ကားကရလုံးကျော်မရှိဘူ ားပေါ့တဲ့မှာတချမ်းမျိုးကြောင်းတာမျိုးတော့မရှိတော့အဲ့လိုကြောင်းနေတဲ့နေသားလည်းရှိကြတော့နေမှာဒီကမှာဖြစ်တာနဲ့ရှင်ရှင်ကြတော့တာပေါ့ဆာလိုက်ရှင်တော့စိတ်အေးကအေးနေရတယ်လေတောင်းမရတော့တန်ရောင်းလာမချင်းဆိုတော့အဲ့ဒီမှာစိတ်ရလာချင်းသွားပြီးတော့နောက်ပိုင်းတော့ဒီကတော့ကြောက်လန့်ပြီးတော့မှအရင်ကတော့ညီကြပေါ့ဗျာ
ထိခိုက်ဒဏ်ရာရသူတွေကိုလာရှိုးနဲ့မန္တလေးကစေယုံတွေကိုပို့ဆောင်ရကြောင်းရှမ်းလူခွင့်ရင်မန္တန်ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒီမျိုးတွေအပြင်သိန်းနီနဲ့မိုးကုံမျိုးကိုလည်းအလားတူဘုံကျဲတိုက်ခိုက်နေကြောင်းပြောပါတယ်။လေချောင်းကနေဘုံကျဲတိုက်ခိုက်ခံရတဲ့နေရာတွေကအရက်သားပြင်းမဲ့တွေဖြစ်နေတယ်လို့ဒီမျိုးနယ်တွေဟာတော်လန်ရေးအင်အားစုတွေသိမ်းပိုက်ထားတဲ့မျိုးတွေလည်းဖြစ်နေပါတယ်။စစ်ကောင်စီဘုံကျဲနေတဲ့ရည်ရွယ်ချက်ကတော့စစ်ကောင်စီဟာသူ့ရဲ့အရေးပါမှုကိုတရုတ်ကိုပြသကျင်တာဖြစ်ကြောင်းရှမ်းလူခွင့်ရင်မန္တန်ကပြောရေးဆိုခွင့်ရှိသူရင်းဟန်ကဗီဝေကိုပြောပါတယ်တရုတ်ဆိုရကလည်းဒါကြောင့်ပဲငင်းငင်းလေးလှုပ်ဖို့ဖိတ်ခေါ်ပြီးမြန်မာကိစ္စကိုဖိအားပေးလာကြောင်းသူကပြောပါတယ
်အတီကတော့တို့ရည်ရွယ်ချက်ကဒီတရုတ်ကိုတို့အနေနဲ့ဒီနယ်မြေမှာဘာလို့ဒီတို့စစ်ကောင်စီနဲ့ဒီလိုလေချောင်းပုံကျဲနိုင်နေဒီနယ်မြေတွေတို့အနေနဲ့ဒီလိုချင်းချောက်မလုံထားနိုင်ပါတကယ်တော့ဒီစီမံကိန်းကိုပြန်ဆချင်တယ်ဆိုရင်တို့အနေနဲ့တရုတ်ဘက်ကညီမဒီစစ်ကောင်စီနဲ့ဒီလိုညှိနှိုင်းတင်နေညှိနှိုင်းရမယ်ပြောဆိုရမယ်ဆိုတဲ့ပုံစံမျိုးတို့အဲ့လိုပုံစံမျိုး message ပေးချင်လို့ဒီတိတိတသားကိုလောက်တယ်လို့ကျွန်မထင်တယ်ရှင့်ဒီစီမံကိန်းကဒီ BRI ဒီစီမံကိန်း Barrow Initiative စီမံကိန်းမှာအရေးကြီးတဲ့အခန်းကဏ္ဍအနေနဲ့ပါဝင်နေဆိုတော့တို့ကတော့ဒီစီမံကိန်းတွေဖြစ်လာဖို့တို့အမြန်ဆုံးစူးစမ်းအောင်ပဲရှင်ဟိုအခုကဘယ်လိုတုံ့ပြန်လာနိုင်လဲဆိုတော့အခုဒီတို့ဒီတရုတ်ဘက်ကဖိအားပြီးတော့ကျွန်တော်တို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲစဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီတရုတ်ဘက်ကလည်းတို့စီမံကိန်းတို့ပြန်ကြည့်ပြီးမှဟိုဘက်ကဒီ TNL ဘက်ကရောကျွန်တော်တို့ဒီ MNDA ဘက်ကငြိမ်းချမ်းရေးဆွေးနွေးရမယ်လို့ပြောရတဲ့အထိဖြစ်နေတာပေါ့နော်
ရှမ်းလူခွင့်ရေမန္တန်ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့စစ်ကောင်စီတပ်တွေဟာတစ်ဖက်မှာလည်းနောင်ချိုကြောက်မဲမှာဒေသခံတွေကိုဖမ်းဆီးနှိပ်စက်တာမျိုးတွေရှိနေကြောင်းလည်းပြောပါတယ်ဇန်နဝါရီလ25ရက်မှာတော့စစ်ကောင်စီဟာသူတို့ပြန်ပြီးထိန်းချုပ်သွားနိုင်တဲ့နောင်ချိုအနောက်တောင်ဘက်မူဆယ်မန္တလေးအမြန်လမ်းပေါ်ကအုံမတိကျေးရွာကနေအိမ်တွေကိုမီးရှို့ခဲ့ကြောင်းလည်းအစီအစဉ်ထဲမှာဖော်ပြခဲ့ပါတယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မူကြီးမဲအောင်နိုင်ရဲ့နိုဝင်ဘာလ6ရက်တရုတ်ခီးစဉ်အပြီးမှာရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မီးရထားစီမံကိန်းအစိုးပြုထားတဲ့မြို့နယ်တွေမှာလေကြောင်းတိုက်ခတ်မှုတွေပိုပြီးများလာတယ်လို့လူအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်။ဒီနေရာတွေဟာမူဆယ်မန္တလေးရထားလမ်းစီမံကိန်းဖြတ်တန်းသွားတဲ့မူဆယ်ကုတ်ခိုင်သိန်းနီလာရှိုတီဘောကြောင်မဲနောင်ချိုနတ်ဆန်ကုတ်ခိုင်မိုးကုံစတဲ့မြို့နယ်တွေဖြစ်ပါတယ်ခင်ဗျာ။